တော်ရရှိများခင်ဗျာမူဦးပင်မြို့နယ်မလက်တိုကျေးရွာအုပ်စုကလယ်သမား300ကျော်လောက်ဟာဖေဖော်ဝါရီလ21ရက်နေ့ကစပြီးအရင်ကသူတို့လုပ်ကင်စားတောက်ခဲ့တဲ့လေယာမြေတွေကိုပြန်လည်လုပ်ကင်စားတောက်လိုတဲ့အတွက်ခုတ်ထွင်ရှင်းလင်းခဲ့ကြပါတယ်အဲ့ဒီလေယာမြေတွေကတော့ဒေါက်တာစိန်မြင့်ဆိုသူပိုင်တဲ့ Orchid ကုမ္ပဏီကလွန်ခဲ့တဲ့2004ခုနှစ်လောက်ကဧက500ကျော်သိမ်းယူခဲ့တဲ့အထက်ကတချို့တဝက်ဖြစ်ပါတယ်အဲ့ဒီလိုလယ်လုပ်ဖို့ရှင်းလင်းနေရကနေဖေဖော်ဝါရီလ26ရက်နေ့နေ့လယ်တနာရီခွဲလောက်မှာရဲတပ်ဖွဲ့ကပုံမှန်144ထုတ်ပြန်သတိပေးခဲ့တယ်လို့လယ်သမားတွေကိုကိုးစားပြုပြီးမီဒီယာတွေနဲ့ပြောဆိုနေသူကိုမောင်စိုးက RFA ကိုပြောပါတယ
်တို့ရှိတော့ဆိုင်ဘယ်လိုလုပ်မြင်ရလဲဆိုတာတို့က144ကိုတို့ကတနာရီခွဲတော့ကနေ3နာရီခွဲထိအချိန်ပေးလိုက်ပါတယ်တို့ကဘာပြောလဲဆိုတော့တို့ကတော့ရှိရင်တော့ပြစ်မှာပဲဆိုပြီးတော့အဲ3နာရီခွဲချိန်နောက်ကနေလုံသွားတော့4နာရီခွဲတော့လဲကြာခြံစည်းရိုးတွေဖြုတ်ပြီးတော့ကျွန်တော်တို့ဘက်ကိုဘောင်တိုင်းလျှောက်လာတယ်ကျွန်တော်ကဘေးကပ်ပေးလိုက်ဘေးကပ်ပေးလိုက်ဆိုပြီးတော့အဲ့ဒီကအသက်ကြီးတဲ့မျိုးသမီးတယောက်ကိုအကျဉ်းဆုံးဆရိုက်ပါလေခင်ဗျာ။ရိုက်တဲ့အခါကျတော့သူ့မှာမောင်လည်းပါတယ်၊တူလည်းပါတယ်ဗျာ။အဲ့တူတွေကနေပြီးရုပ်ရဆန်ကဝိုင်းရိုက်ကြတာပေါ့နော်။သူရိုက်ကိုရိုက်ဖြစ်ပြီးတော့ကိုလိုအုံးမရသေးမရကျွန်တော်လည်းဝိုင်းပြီးတော့ဖြင်းပြောလို့မရပါနော်
။ Orchid Company တည်ယူခဲ့တဲ့လယ်မြေဧက900ကျော်ထဲမှာဧက200လောက်ကမလက်တူကျေးရွာအုပ်စုကွန်တိုင်းလင်းအဒိတ်နဲ့ပလောင်ဆတဲ့ကျေးရွာတွေကလယ်သမားတွေဘိုးစင်ပေါင်ဆက်လှုပ်လာခဲ့တဲ့လေယာမြေတွေလို့လယ်သမားတွေကပြောပါတယ်။လယ်မြေဧက9ဧကဆုံရှုံသွားခဲ့တဲ့ကိုဆန်းဝင်းကလည်းပြီးခဲ့တဲ့နှစ်ရက်26ရက်နေ့ညနေပိုင်းအဖြစ်ပြက်ကိုအခုလိုပြောပါတယ်
။ခြေရ4နာရီခွဲလောက်ပါတော့စဖြစ်တယ်ပါခင်ဗျ။ဒီကောင်ကလည်းကျွန်တော်တို့ခြေစည်းတို့ခြေစည်းကိုဖွင့်ပြီးတော့ဝင်လာပါခင်ဗျ။ဝင်တဲ့အချိန်မှာကျွန်တော်တို့ဒီဘက်ကလူတွေကအကုန်လုံးလမ်းဖွင့်ပေးရခင်ဗျ။လမ်းဖွင့်တဲ့အချိန်မှာအကုန်လုံးဝင်လာခင်ဗျ။လူဦးရေ100လောက်ဝင်လာခင်ဗျ။100လောက်ဝင်လာပြီးတော့မှဘိတ်ကလေးတွေကိုပေါင်းရိုက်ပါခင်ဗျ။မင်းကလေးရိုက်တဲ့အချိန်မှာသူ့ရဲ့မောင်တယောက်နဲ့သူ့နှစ်ယောက်ကသူ့အတော်နဲ့သူ့အမကိုရိုက်တယ်ဆိုပြီးတော့ဝင်ရိုက်ပါတယ်ခင်ဗျ။ဝင်ရတဲ့ channel တွေအကုန်ဝင်ရကြပါတယ်ခင်ဗျာသူတို့ကလည်းပြန်ခံရပါတယ်ခင်ဗျာအဲ့ဒါကျွန်တော်တို့ရိုက်ပြီးတဲ့အချိန်ရိုးရိုးတက်တက်ဖြစ်နေတဲ့အချိန်မှာလမ်းပစ်တာပါခင်ဗျာ
ကိုဆန်းဝင်းကလည်းအတိတ်ကြေးပါကဖြစ်ပါတယ်သူ့အမျိုးသမီးမတ်မူမူဟာအဲ့ဒီနေ့ကခေါင်းမှာအရိုက်ခံရပြီးအခုထိမူပင်ဆေးရုံမှာဆေးကုသမှုခံယူနေရဆဲဖြစ်ပြီးတက်တာစပြုနေပြီလို့ဆေးရုံကိုသွားကြည့်ကြတဲ့တခြားရွာသားတွေကပြောပြတယ်လို့ဆိုပါတယ်ကိုမောင်စိုးပြောပြတာကသူတို့ဘိုးစင်ပေါင်ဆက်လုပ်ခဲ့တဲ့လေယာဉ်မြေတွေကိုတင်ပြီးရော်ကြေးမပေးတဲ့အပြင်ငားမွေးမယ်လို့အကြောင်းပြကန်တူးထားပေမဲ့ဘာမှမလုပ်ပဲပြစ်ထားတာနှစ်ပေါင်းကြာပြီလို့ဆိုပါတယ
်အဲကုမ္ပဏီကတော့အဲ့လိုပဲသူကကန်နေတူတူတူတူပြီးတော့ပြစ်ထားပြီးတော့သူကငရမ်းရောက်စားနေတာပဲလေကဘယ်တော့အသိဉာဏ်လဲဆိုတော့100လောက်အသိဉာဏ်ရပါလေကိုသူ့ရဲ့ဧရိယာတတ်မှတ်ချက်ကသူက950တတ်မှတ်ချက်ရှိတယ
်လက်ရှိအခြေအနေကတော့လေသမား150ကျော်လောက်ဟာငားမွေးကန်တူထားတဲ့ကန်ပေါင်ပေါ်မှာပဲဆက်လက်ရှိနေကြပါတယ်ဒီကိစ္စကိုပြည်လဲအောင်ဖြေရှင်းနိုင်မှုတွေအစိုးရကဘယ်လိုဆောင်ရွက်ပေးမယ်ဆိုတာတော့မသိရှိရသေးပါဘူးလေသမားတွေဘက်ကတော့သူတို့လေတွေကိုပြန်လုံးမှသာစားစရာရှိမှဖြစ်တဲ့အတွက်လေကိုပဲဥပဒေကြောင်းအရပြန်ရအောင်တောင်းဆိုချင်တယ်လို့ပြောပါတယ်။ကိုဆန်းဝင်းကတော့သူတို့အခက်အခဲနဲ့ရိုက်နှက်ခံရတဲ့ဖြစ်စဉ်အမှန်ကိုသမရာကြီးသိစေချင်ပါတယ်လို့အခုလိုပြောပါတယ်
။မျိုးလေရနေလှုပ်ချင်လို့မျက်ရှင်လာများဒီမှာတက်ပြီးတော့တနေ့မစားတနေ့စားပေါ့ဗျာ။အဲ့လိုပုံစံလေးနဲ့တက်ပြီးတော့လေရမျိုးတောင်းခံတာပါခင်ဗျာ။သမရာကြီးဒီများကိုလည်းတင်ပြပေးပါလို့အဲ့ကိစ္စကိုသိရကျွန်တော်လေသမားကြီးနစ်နာတဲ့အတိုင်းတာတွေပေါ့နော်။ဒီမှာဖြည့်ရက်တွေအကုန်လုံးပေါ့နော်အဲ့ဒါတွေကိုသမရာကြီးသိနေခြင်းနဲ့တိုင်တာပေါ့လူလဲပြောဒီမှာလေလဝိုင်းတောင်းခံတဲ့အချိန်မှာရိုက်တာပြူတာပေါ့နော်အဲ့ဒါတွေကပုံနစ်နာပါတယ်မရှိလို့မရှိစင်းရလို့တာလေရမျိုးတောင်းခံရတယ်ပေါ့နော်စားလျာမရှိတဲ့တဲ့အကြိုက်ခံရတဲ့
လေသမားတွေနဲ့ရက်တပ်ဖွဲ့ဝင်တွေအကြားရုံးရင်းစံကတ်အကြမ်းဖက်မှုဖြစ်စဉ်မှာလေသမား18ဦးဒဏ်ရာရရှိခဲ့ပြီးရက်တပ်ဖွဲ့ဝင်28ဦးလည်းဒဏ်ရာရရှိခဲ့ပါတယ်ရက်တပ်သားတဦးကတော့ဒဏ်ရာပြင်းထန်တာကြောင့်သေဆုံးသွားတယ်လို့သိရှိရပါတယ်အေရီတိုင်းဒေသကြီးကမြို့နယ်တချို့မှာလယ်မြေတွေသိမ်းယူပြီးငားမွေးကန်တွေတူးတဲ့စီးပွားရေးလုပ်ငန်းဟာလွန်ခဲ့တဲ့နှစ်ပေါင်း20အတွင်းအတော်ခက်စားခဲ့ပါတယ်။အဲဒီလိုသိမ်းယူတာတွေများတဲ့အတွက်လယ်မဲ့ရာမဲ့လယ်သမားတွေလည်းအတော်များလာတယ်လို့လေလာသူတွေကပြောကြပါတယ်။ဒီကနေ့မလက်တို့ကျေးရွာအုပ်စုတွင်းကလယ်သမားတွေရဲ့အခြေအနေဟာဘယ်လိုဖြစ်လာမယ်ဆိုတာဘယ်သူမှအတိအကျမပြောနိုင်သေးပါဘူး။လယ်သမားတွေကတော့သူတို့လယ်တွေမှာပဲပြန်လုစားကျင်ကြတယ်။တပိုင်းကလည်းဖမ်းဆီးအရေးယူတာတွေမလုပ်ဘူးဆိုတော့အာမခံချက်မျိုးလိုချင်တယ်လို့လည်းသိရပါတယ်ခင်ဗျာ။